COVID-19 ကဘာကပေးကြောင့်ထိခိုက်နေနာမှုတွေရှိနေတဲ့လုပ်ငန်းတွေကိုအကူအညီပေးတာမှထိထိရောက်ရောက်ဖြစ်ဖို့ဆိုပြီးအစိုးရကဖွဲ့ထားတဲ့စီးပွားရေးပေါ်တက်ရောက်မှုကူစားရေးလုပ်ငန်းအဖွဲ့ဟာမြမစီးပွားရေးကဏ္ဍမှာဘယ်ပိုင်းတွေကိုပံ့ပိုးလှုံ့ဆော်တင်တယ်လဲဆိုတဲ့အကြံပြုချက်အစီရင်ခံစာတစ်စောင်ကိုအစိုးရစီတင်ပြထားတယ်ဆိုတာကိုပြောပြပေးသွားချင်ပါတယ်။ကျွန်မမိခါပါ။ COVID-19 ကဘာကပ်ရောဂါကြောင့်ထိခိုက်နစ်နာမှုတွေရှိနေတဲ့လုပ်ငန်းတွေကိုမြမအစိုးရကအကူအညီပေးတာမှာအသေးစားနဲ့အလက်စားလုပ်ငန်းတွေမှာပိုပြီးထိထိရောက်ရောက်အကူအညီရရှိဖို့ဆိုပြီးမကြသေးခင်ကပဲ COVID-19 ကြောင့်စီးပွားရေးပေါ်တက်ရောက်မှုကူစားရေးလုပ်ငန်းအဖွဲ့ကိုအစိုးရဘက်ကဖွဲ့စည်းခဲ့ပါတယ်။ဒီလုပ်ငန်းအဖွဲ့ခေါင်းဆောင်ကတော့လက်တလောမှာရန်ကုန်တိုင်းဒေသကြီးစီမံဘဏ္ဍာရေးဝန်ကြီးအနေနဲ့ခန့်အပ်ခံထားရသူဦးရဲမင်းဦးပါ။ဒီလုပ်ငန်းအဖွဲ့ကCOVID-19 တုံ့ပြန်မှုချင်းငွေကိစ္စတွေကိုတုံ့သက်စီစစ်ပေးဖို့အပြင် COVID-19 စီးပွားရေးအပေါ်တက်ရောက်လာနိုင်ခြေတွေကိုတုံ့သက်ပြင်ဆင်ဆောင်ရွက်ပေးဖို့ဆိုတာတွေလည်းပါဝင်ပါတယ်။လရှိမှာတော့ချင်းငွေကိစ္စစီးစစ်မှုပိုင်းပြီးဆုံးခဲ့ပြီဖြစ်တယ်လို့ COVID-19 စီးပွားရေးပေါ်တက်ရောက်လာနိုင်ခြေတွေကိုတုံ့သက်ပြင်ဆင်မှုအချို့လည်းပြီးဆုံးခဲ့ပြီလို့ဦးရဲမင်းကပြောပါတယ်
။ကျွန်တော်တို့က Walking Committee ကိုတင်ပြပြီးပါပြီ။ပထမဦးစားပေးဒီနိုင်ငံရဲ့အပမျိုးဝန်ကြောင်းထဲမှာစက်ကြွေးမွင့်ကြီးဒါပထမဦးစားပေးကျွန်တော်တို့ထောက်ပံ့ထားတဲ့လူကြီးအများစုကိုအထိကမ်းမှုဖြစ်သွားလိမ့်မယ်ဆိုတော့ကျွန်တော်တင်ပြထားပြီးဖြစ်ပါတယ်။အဲ့ဒီတော့လည်းနိုင်ငံတော်ကနေပြီးတော့သူကဒီကမ္ဘာစက်ကြွေးလေယာဖုံမျိုးကြီးပန်တော်ရှိတာကိုအဲ့လိုဟာတွေကိုဒီဆက်ပြီးဝင်တာနဲ့ပူပေါင်းပြီးတော့ဘယ်လိုဆောင်ရမယ်ဘာညာလဲဆိုတော့ plan တွေဆွဲပြီးပါပြီ။တက္ကသိုလ်ကဏ္ဍဘက်ကတော့သူပြီးကြဟိုဘက်တခြားလမ်းကြောင်းတခြားလမ်းတွေပြီးပန်ဖို့ပါလိမ့်မယ
်။ဒီ30ချက်အစီရင်ခံစာမှာလုပ်ငန်းကဏ္ဍ3ခုကိုပထမဦးစားပေးဒုတိယဦးစားပေးစတဲ့ဦးစားပေးသတ်မှတ်ချက်တွေနဲ့တင်ပြထားတယ်လို့ဒီအဖွဲ့မှာပါဝင်တဲ့အဖွဲ့ဝင်တဦးလည်းဖြစ်မြန်မာနိုင်ငံကုန်သည်ဆက်မှုအတင်းချုပ် UMSCCI ရဲ့အထွေထွေအတွင်းမှုလဲဖြစ်တဲ့ဦးဝေဝင်းကပြောပါရယ်အကြံပြုချက်ထဲမှာနိုင်ငံတစ်ခုလုံးရဲ့စီးပွားရေးအတွက်နိုင်ငံရဲ့ GDP ရဲ့400ခိုင်နှုန်းကျော်ခန့်မှန်းအမေရိကန်ဒေါ်လာ3ဘီလီယံကျော်လောက်သုံးစွဲဖို့တင်ပြထားတယ်လို့သူကပြောပါရယ်ပထမဦးစားပေးအနေနဲ့စိုက်ပျိုးရေးနဲ့မွေးမြူရေးကဏ္ဍပြီးရင်နောက်ဦးစားပေးတွေနဲ့ပတ်သက်လို့တင်ပြထားတဲ့အပိုင်းကိုသူကခုလိုပြောပြသွားတာပါ
ဒုတိယအပိုင်းကတော့ကျွန်တော်တို့ကဒါကုန်ထုတ်လုပ်ငန်းတွေပေါ့နော်နောက်တစ်ခါကျွန်တော်တို့ဒါ export လုပ်နိုင်တဲ့အပိုင်းကိုကျွန်တော်တို့ကပို့ပြီးတော့တွန်းအားပေးရမယ်အဲ့ဒါ import လုပ်တဲ့ဟာတွေကိုတော့အရင်ထက်စာရင်ဟိုတိတ်ပြီးတော့ပြီးလို့မရတော့ဘူးပေါ့နော်စသဖြင့်အဲ့လိုမျိုးပြပေးတဲ့ဟာတွေကိုအဲ့ဒါလေးကိုလုပ်ထားပါဒါပြီးသွားရင်တော့ကျွန်တော်တို့အရေးကြီးဆုံးဖြစ်တဲ့ဟို logistics ပေါ့နော် logistics ဒီ transportation ကိုလည်းကျွန်တော်တို့ဒါပြီးပြီးအနေနဲ့ပေါ့နော်ဒါမျိုးလေးတော့ဟိုလုပ်ထားတာရှိပါတယ်ခင်ဗျာ
အစီရင်ခံစာမှာပါဝင်တဲ့အသေးစိတ်ကိုတော့နှစ်ယောက်စလုံးကထုတ်ပြောခွင့်မရှိဘူးလို့ဆိုပါတယ်။ COVID ကြောင့်ထိခိုက်မှုရှိတဲ့စီးပွားရေးကဏ္ဍအသီးသီးကိုရေတိုရေရှည်ကူညီထောက်ပံ့မှုတွေအတွက်နိုင်ငံတကာကနေချင်းငွေရယူသုံးစွဲတာရှိပြီးလက်ရှိအချိန်မှာနိုင်ငံတကာစီကနေ American Dollar 1 Billion ကျော်လောက်ချင်းငွေရယူထားပါတယ်။အစိုးရဘက်ကနိုင်ငံ GDP ရဲ့900ခိုင်နှုန်းနီးပါးခန့်မှန်းချေအစိုးရဘက်ကဒီထောက်ပံ့ရေးအစီအစဉ်အတွက်နိုင်ငံ GDP ရဲ့900ခိုင်နှုန်းနီးပါးခန့်မှန်းချေ American Dollar 3.5 Billion ကျော်လောက်ကိုသုံးစွဲဖို့ရထားတယ်လို့ဦးရဲမင်းကပြောပါတယ်။ချင်းငွေရယူမှုမြင့်တက်လာတာကြောင့်အစိုးရလှုပ်ဆောင်တဲ့ကူညီထောက်ပံ့ရေးလုပ်ငန်းတွေကတက်ရောက်မှုနည်းမယ်ဆိုရင်နိုင်ငံအနေနဲ့အတိုးတန်တရာထဲမှာပိုနစ်မလားဆိုတဲ့စိုးရိမ်မှုတွေနဲ့ထောက်ပြမှုတွေရှိနေပါတယ်။ဒီပေါ်ဦးရဲမင်းကိုမေးမြန်းတဲ့အခါမှာတော့
အစုဖွဲ့တစ်ခုအတွက်ပဲစဉ်းစားပြီးထောက်ပံ့နေဆိုရင်ဒီပစံတွေကစိတ်ပူပါတယ်။လုပ်ငန်းရှင်တွေကထောက်ပံ့နေတာမဟုတ်ဘူး။ဒါနဲ့ပေါင်းစုံကိုအစိုးရခွဲပြီးတော့ငွေတွေကိုထည့်တယ်ဒါဒီပြည်ကတနည်းအားဖြင့်အစုပြီးထည့်ရင်အဲ့တနည်းအားထဲမှာသုံးရှုံးနိုင်ရည်ပုံမြင့်တာပေါ့တနိုင်ငံလုံးတိုင်းတာနဲ့အားလုံးကိုဖြန့်မိထည့်လိုက်တဲ့အခါကျတော့သူကအကျိုးကျေးဇူးဖြစ်တော်မူတာပို့ပြီးများတယ်နောက်တစ်ခါပြန့်ပြီးထွက်သွားတာဖြစ်တဲ့အတွက်သူတစ်ဖွဲ့တစ်သိမ်းပဲအကျိုးရှိသွားတယ်ကျန်တဲ့လူတွေအကျိုးမရှိဘူးဆိုတာလည်းဖြစ်တော့ပေါ့အဲ့လိုပဲတချို့ငွေတွေကြအစိုးရစီမံကိန်းတွေကိုထည့်လိုက်ပြီးတချို့စီမံကိန်းတွေပြင်းပြင်းထန်ထန်လုပ်ခိုင်းလိုက်တယ်အဲ့ဒါဆိုရင်အဲ့ဒီမှာရင်းနေရတဲ့အလုပ်ကံကြီးပေါ်လာမယ်ဒီလိုမျိုးခွဲပြီးထည့်တာဖြစ်တဲ့အတွက်အရင်စိတ်ပူကြတော့မရှိဘူ
း COVID-19 ကပ်ရောဂါကြောင့်စီးပွားရေးထိခိုက်မှုတက်တာစီအစိုးရထုတ်ပြန်လိုက်တဲ့အစီအစဉ်မှာကြီးမန်းချက်9ချက်မဟာဗျူဟာ10ခုဆောင်ရွက်ရမယ့်အစီအစဉ်36ခုဆောင်ရွက်နေတဲ့အစီအစဉ်86ခုပါဝင်ထားကအမေရိကန်ဒေါ်လာ 3.5 ဘီလီယံလောက်သုံးစွဲသွားဖို့ရထားပါရှင်ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်